ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကဒီကနေ့တင်းတင်းလာနေနေခင်ပိုင်းနောက်ဆုံးထားပြီးယာရုကဆင်ပေးဖို့ဒါမှမဟုတ်ရင်ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားချက်ကိုလစ်လျူရှုပြစ်ပယ်ထားပါတယ်။မနေ့တင်းတင်းကနေရုံမြန်တန်ကြားကနေမင်းကွန်ပြောတာမှာတော့သမ္မတမူဂါဘီကယာရုကဖယ်ပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တင်းတင်းကြပ်ကြပ်နေတဲ့တုန်းကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်နားဆင်ခဲ့ကြတာပါဒါပေမဲ့လည်းသမ္မတမူဂါဘီကနောက်လာကျင်းပမဲ့ဇနူးဖီအပါတီညီလာခံကိုသူဦးဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်နိုင်ငံမှာနိုင်ငံရေးပဋိပက္ခဆိုးဆိုးဝါးဝါဖြစ်နေတဲ့အပေါ်စစ်တပ်ကဂျာဝင်ဆောင်ရွက်မှုကိုလက်တင်ခံတဲ့အနေအထားရောဒါမှမဟုတ်လဲနှုတ်ထွက်မယ်ဆိုတဲ့စကားလုံးရောသမ္မတမူဂါဘီတုံ့နှုံပြောဆိုခဲ့တာမရှိပါဘူးနိုင်ငံရဲ့ခိုင်မာတဲ့အခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေအပေါ်မှာရောနိုင်ငံအခြေအကျအဖြစ်သူ့ရဲ့လုံပိုင်ခွင့်အာဏာကိုပါအခုလောက်ရက်တွေကချင်းချောက်မှုမဖြစ်ဘူးလို့သမ္မတမူဂါဘီကပြောဆိုခဲ့တာပါစနုပီအပါတီကတော့သမ္မတမူဂါဘီယာရုကနှုတ်ထွက်ပေးဖို့ဒေသစံတော်ချင်းဒီကနေ့တင်းတင်းလာနေနေခင်ပိုင်းအထိအချိန်ပေးထားတာပါဒါမှမဟုတ်ရင်တော့ဆွဆဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားတာပါသမ္မတမူဂါဘီကိုဇနူးပီအပါတီအခြေခံဖြစ်ကနေလဲထုတ်ပယ်လိုက်ပြီးယာရုကဖယ်ရှားခံခဲ့ရတဲ့ဒုတိယသမ္မတအီမာဆန်မနန်ဂါကွာကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်ရှင်